AWR မျော်လင့်ခြင်းတန်ရင်းစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဒီဇင်ဘာလရှိရဲ့မြန်မာတက္ကီ1383ခုနှစ်နရော်လာဇန်5ရက်ဗုဒ္ဓဦးနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
AWR မျော်လင့်ခြင်းအတံရေဒီယိုမြန်မာပိုင်းအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီခွဲအထိ25မီတာ kHz 1163ညာမှနေ့စဉ်အတံလွှင့်ပေးနေပါတယ်ခင်ဗျာ
တောတာရှင်များရှင်ဒီကနေ့ဗုဒ္ဓဦးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှေးဘိုးဘေးများအစီအစဉ်ကလေးများတွေChristmas ချင်ခါနားဆင်စရာပုံပြင်အစီအစဉ်ပြိုရွယ်မောင်မဲတိကောင်းပွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတန်များဝင်ပေနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါချင်းမြတ်တာကြောင့်လေးဟောကြားတယ်မိတ်ဆွေယခုဝင်နာလေးဆွေငါရဲ့ဂျီနူးစွာတဲ့ချင်းတလေးများကြချိန်မှာတင်တတာနောက်ဆုံးရေးကြည့်တဲ့တရင်ကောင်းတွေပါတယ်နာဆွေငါမျက်နှာစံပါခွဲချိန်
တော်တရှင်များရှင်ရှေးဘိုးဘေးများထံမှသင်ခန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်။ယောနိ
ချင်းအတာမြန်မာအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်များမင်္ဂလာပါနော်တောတာရှင်တို့ရေဒီကနေ့အေးဝါဆိုတဲ့လူသားတိုင်းရဲ့မိဥအရာကိုရရှိခဲ့တဲ့ရှေးဦးဘေးမှမိခင်ကြီးအေးဝါအကြောင်းကိုနာတော်တာဆင်းရင်သင်ခန်းစာယူမှတ်သားကြပါစို့နော်ရှေးဦးစွာနှုတ်ကပတ်တော်ကိုနှလုံးသွင်းကြပါစို့အကြောင်းမူကားအာရံကိုရှေးဦးစွာဖန်ဆင်းတော်မူ၍နောက်မှဧဝကိုဖန်ဆင်းတော်မူ၏ထိုမှတပါအာဒံသည်လှည့်ပြားခြင်းကိုမခံမိမ့်မသည်လှည့်ပြားခြင်းကိုခံ၍လွန်ကျူး၏လို့ဖော်ပြထားပါသည်သောတာရှင်များရှင်ကမ္ဘာပေါ်ရှိလူသားမျိုးနွယ်ကြဆုံရခြင်းနှင့်ပတ်သက်ပြီးအာဒံဒါမှမဟုတ်ဧဝဘယ်သူကအပြစ်ရှိတဲ့သူဖြစ်တယ်လဲဆိုတာဆွေးနွေးစကားရေလူပြက်လုံးထုတ်ခဲ့ကြတတ်ပါတယ်ဒါပေမဲ့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးလှုပ်ဆောင်မှုကဘယ်လိုပြောထားသလဲဆိုရင်ဧဝဟာကောင်းမကောင်းတိကျွန်းရအပင်ကြီးစီကိုရောက်ရှိသွားတဲ့အထိတယောက်တည်းဥယျာဉ်ကြီးထဲမှာလှည့်လည်သွားလာခဲ့တယ်ဧဝအနေနဲ့သူမရဲ့ခင်ပွန်းတဲ့ထံမှခွဲခွာသွားတဲ့အမားကိုကျူးလွန်မိခဲ့တယ်အာရန်ကလည်းဇနီးတဲ့ကိုထိမ့်သိမ်းစောက်ရှောက်ရမယ့်အစားပေါ့ဆတ်စွာနေခဲ့တယ်လို့လည်းပြောလို့ရပါတယ်ဧဝတယောက်တည်းအပင်ကြီးရဲ့အနားမှာရှိနေတဲ့အချိန်မှာလှပထူးဆန်းတဲ့ဒိဋ္ဌံတကောင်ကဧဝကိုဆွဲဆောင်ခဲ့တယ်။ဒီဒိဋ္ဌံကမွေကြီးဖြစ်တယ်။စာရမဏဟာမွေရောင်ဆောင်ပြီးဧဝရဲ့အာယုံကိုဖန်ဆာခဲ့တယ်။မွေကသူမကိုလိမ္မာပါဏစွာပြောဆိုသိမ်းသွင်းခဲ့တယ်။ကဘာဥကြအခန်းကြီး3အငယ်4မှာဖော်ပြထားသလိုဧဝအနေနဲ့ဖန်ဆင်းရှင်ဘုရားသခင်အပေါ်နာဂံလိုက်လျှောက်မှုမရှိ။ဘာကလည်း"သူမအနေနဲ့မတည်နိုင်ကြောင်းကိုမွေကြီးကပြောခဲ့ပါတယ်။ဆက်လက်ပြီးမွေကြီးက"အေးဝအနေနဲ့ဖျားသခင်နဲ့တောင်တူသွားအောင်မယ်"ဆိုတာပြောခဲ့သေးတယ်။မွေကလက်စားမှုမှာအရသာရှိတဲ့အသီးကိုဆွဲဆောင်မှုတွေနဲ့လက်စားထားတယ်။ဒါရီကတော့ကဘာဦးချန်းခိုင်းသုံးအငယ်ငါးမှာဖော်ပြထားတဲ့အတိုင်းပဲ။အဲ့ဒီအသီးကိုစားတာနဲ့စားကောင်းတဲ့အသီးဖြစ်တဲ့အပြင်မျက်စိအမြင်အားဖြင့်လှပပြီးပညာကိုလည်းတိုးပွားစေတယ်။မွေကြီးရဲ့ဖြာယောင်သွေးဆောင်မှုဟာလူသားတဘာဝရဲ့အလိုကျအထီးအတွေ့တွေဖြစ်တဲ့အာသာဆန္ဒအလှအပမဲ့မောခြင်းနဲ့စူဇန်ဆတ်စုလိုခြင်းတို့ကိုမိမိရရအညာမှာချုပ်ကင်လိုက်သလိုဖြစ်သွားစေခဲ့တယ်။စာတန်ဟာအေးဝလိုပြည့်စုံမှုရှိတဲ့မိမိကိုယ်ကိုမိမိအပြစ်ကင်းတယ်လို့သတ်မှတ်ကြတဲ့လူတွေကိုမွေရဲ့လက်ကွက်တွေနဲ့လှည့်ပြားနေတယ်ဆိုတာသတိထားကြရပါမယ်။အပြစ်သွေးဆောင်ဖျားရောက်တဲ့အခါမှာစာရန်ဟာတူညီတဲ့နီလန်းတွေကိုသာအသုံးချခဲ့ပါတယ်။ဒီနေ့အထိမွေကြီးရဲ့လိန်လယ်မှုအရေးချင်းတွေနဲ့လူအတော်များများကိုဆွဲဆောင်နေပါတယ်။အေးဝဖြစ်ပျက်တဲ့အတော်တွင်းမှာအာရန်ဟာလဲ့ပြားချင်းမခံရပါဘူးအသီးကိုစားလိုက်မယ်ဆိုရင်ဘယ်လိုဖြစ်သွားမလဲဆိုတာသူသိရှိခဲ့ပါတယ်ဖြစ်ပျက်မှုတွေကိုသူသိရှိပြီးတဲ့နောက်သူဟာသူ့ရဲ့ဇနီးအပေါ်တည်ငင်ခံပြီးမွေကြီးကိုယုံကြည်မှုရအောင်ကြိုးစားခဲ့တယ်သောတာရှင်ပေါင်းတို့ရဲ့ကျမတို့ရဲ့အဥဆုံးသောမိဘနှစ်ပါးအကြားဘယ်သူကအပြစ်ပြုတယ်ဆိုတာစီရင်ဆုံးဖြတ်ခြင်းထက်ပိုပြီးအရေးကြီးတဲ့အချက်ကတော့ဧဝလိုအလဲ့ပြားမခံရအောင်ဒါမှမဟုတ်အာဒံလိုဖျားသခင်ရဲ့ပြညတ်ချက်ကိုတမင်တကာနာခံလိုက်လျှောက်မှုမရှိတဲ့သူများမဖြစ်အောင်ကြိုးစားကြရပါမယ်ဧဝကိုမွေကြီးထဲပူးဝင်နေတဲ့စာရန်ကကောင်းမကောင်းတိကျွမ်းရအပင်ရဲ့အသီးကိုအတင်းအဓမ္မခူပြီးမကြွေးပါဘူးဧဝကသာလူသားတို့တဘာဝဖြစ်တတ်တဲ့အာသာဆန္ဒစာချင်းစိတ်မထိန်နိုင်မှုမဲ့မောမှုစူးစမ်းလိုမှုရမက်တွေကြောင့်လှည့်ပြားခြင်းကိုခံရပြီးအပြစ်ကိုကျူးလွန်ခဲ့တာပါ။ဒါကြောင့်စုံစမ်းခြင်းမှာကြဆုံးခဲ့ရတာပေါ့။လောကမှာစုံစမ်းနောက်ဆက်ခြင်းအမျိုးမျိုးနဲ့တွေ့ကြုံကြရမယ်ဆိုတာကိုဧဝရဲ့အတွေ့အကြုံအားဖြင့်သင်ခန်းစာရယူကြရမှာဖြစ်ပါတယ်။စုံစမ်းခြင်းခံရတဲ့တောတန်ရှင်တို့ကျမတို့လည်းစုံစမ်းနောက်ဆက်ခြင်းနဲ့
ကင်းလွတ်မြေအကြောင်းဆုတောင်းနဲ့စောင့်နေကြတော့ဆိုတဲ့ယေရှုရှင်ရဲ့မိန့်တော်မူချက်အဖြစ်လိုက်နာဆောင်ရွက်ကြပါစို့လို့ပြောရင်းရှေးဦးမိခင်ကြီးဧဝအကြောင်းကိုသင်ခန်းစာယူကြပါစို့လားရှင်တော်တာရှင်များရှင်လန်းချမ်းမြေ့ပြီးဖျားရှင်ကောင်းကြီးပေးပါစေဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူသောအဖဖျားသခင်စုံစမ်းနောက်ဆက်ခြင်းနှင့်တွေ့ကြုံရတဲ့အခါမှာကိုတော်ဖျားဟူသာအားကိုးလျက်စုံစမ်းခြင်းကိုအောင်နိုင်သူများဖြစ်စေရန်သာသမီတို့တယောက်စီကိုကောင်းကြီးပေးတော်မူပါမည်အကြောင်းညတ်တော်မူသောသခင်ယေရှုခရစ်တော်ဖျား၏မဟာနာမတော်ကိုအမိဖြစ်လျက်တောင်းလျှောက်ပါ၏ဖခင်အာမင်
sa uzo yamne odo shin sei do dui ni a chan ga kwem tha agon ga pi a odo shin bon do dui yi yue da ri ha pai sai ta nya ya da ri ga lu nai de
ဒီနေ့လေးလာစေခြင်းတဘာဝတစ်ပင်တွေအကြောင်းမှာတရုပ်စကားပင်ရဲ့အကြောင်းလေးကိုကလေးတို့ဘူးတူတာရရှိစေဖို့မမခင်ကပြောပြပေးမယ်နော်ကလေးတို့နားထောင်မှတ်သားထားကြပါကွယ
်ဟုတ်ကဲ့ပါမမခင
်ကလေးတို့တရုပ်စကားပန်းမွေလေးတွေကိုတွေ့ဘူးကြသလားကွယ
်ဟုတ်ကဲ့တွေ့ဘူးပါတယ်မမခင
်ဒါဆိုရင်သူ့ရဲ့အယောင်ကဘာအယောင်လေးလဲကွယ
်အဖြစ်အရလေးပါမမခင
်ဟုတ်ပါတယ်ကွယ်တရုပ်စကားပန်းမွေလေးတွေရဲ့အယောင်ကအဖြူရောင်လေးပါကွယ်တင်းပြက်မွေးကြိမ်တဲ့တရုတ်စကားပန်းပွင့်လေးတွေမှာအဖြူရောင်ပွင့်ချက်လေး၅ခုစီရှိပြီးပန်းပွင့်အလဲမှာအဝါရောင်လေးရှိတယ်။ဒါပေမဲ့တချို့တရုတ်စကားပန်းပွင့်လေးတွေဟာအနီရောင်ရှိသလိုလေမောရောင်အပွင့်လေးတွေလည်းရှိတယ်။ကလေးတို့အနေနဲ့မှတ်သားစရာဘူးတူတာတစ်ခုကတော့တရုတ်စကားပန်းမင်ကိုတင်မောစကားပန်းမင်လို့လည်းခေါ်သေးတယ်ကွယ်။အပင်မှာအပွင့်လေးတွေကအမြဲတမ်းပွင့်နေတတ်ပြီးသူ့ရဲ့အရွက်တွေကတော့ဒီဇင်ဘာလကနေမိုးရသည့်အထိကျွေးကြတယ်
မမခိုင်မမခိုင်တရုတ်စကားပေါင်းမင်းဟာအပွင့်လေးတွေပွင့်တယ်လို့အတီရောတီလာရင
်လင်းလင်းမေးလာမှန်ပါလေကွယ်တရုတ်စကားပန်းမင်းမှာပန်းပွင့်လေးတွေပွင့်တယ်လို့အတီလည်းတီးတယ်ကွယ်အတီရဲ့ပုံတံကဥချိုပုံစံဖြစ်ပြီးအလျားရှစ်လက်မလောက်ရှိတယ်အတီလေးတွေဟာတွဲလောင်းကျနေတဲ့အညာမှာအတွဲလိုက်လေဒါမှမဟုတ်အစုံလိုက်လေတီးကြတယ်
အိုးမမခိုင်ပန်းပွင့်လေးတွေလာတယ်လို့အတီလေးတွေကလည်းစစ်စရာကောင်းမှာပဲနော်မမခိုင်လဲအဲ့ဒီပန်းလေးတွေကိုချစ်လာရင
်မမခိုင်လဲတရုတ်စကားပန်းမွေလေးတွေကိုချစ်ပါလေကွယ်မမခိုင်ကတော့ပန်းလေးတွေကိုတိတ်ချစ်တယ်လို့ပန်းလေးတွေကိုလည်းတန်ဖိုးထားတယ်ကွယ်အထူးသဖြင့်တရုတ်စကားပန်းမင်ဟာလှပမွေးကြိမ်နဲ့အပွင့်လေးတွေပွင့်ယုံတာမက စေဘဝင်တဲ့အပင်လည်းဖြစ်တယ်
တယောက်စကားပင်ကစေဘဝင်တယ်ဟုတ်လားမမခိုင်ဘလို့စေဘဝင်တာလဲဟင
်ဟုတ်ပါတယ်မမခိုင်သမီးတို့ကိုပြောပြပေးပါလား
ကောင်းပါပြီကွယ်ဒါဆိုရင်ကလေးတို့ကိုမမခိုင်ကတယောက်စကားပင်ရဲ့စေဘဝင်အသုံးပြုပုံလေးကိုပြောပြပေးမယ်နော်တယောက်စကားပင်ကနေနှုတ်ရည်နဲ့တူတဲ့အစည်းကိုထုတ်ယူလို့ရတယ်အဲ့ဒီအစည်းကိုပယုတ်စီနဲ့ရောပြီးရာနာဖြစ်နေတဲ့အနာတွေအပေါ်မှာတုတ်လိမ့်ပေးရင်ရာနာတွေကိုတက်တာပြောက်ကင်းစီတယ်တဲ့
ဒါဆိုရင်မင်းမေကိုအဲ့ဒီစင်းကြီးလေပြောပြအောင်မပဲ
သိကောင်းတာပေါ့ဒါဆိုရင်လင်းလင်းအနေနဲ့တယုတ်စကားပန်းမင်းအစည်းနဲ့ပယုတ်စီရောပြီးလိမ့်နဲ့ရာနာအနာကုသနီကိုတိချမှတ်ထားနော
်ဟုတ်ကဲ့ပါမမခိုင်ဒါတိတိကျကျမှတ်ထားပါမယ
်ကဲမမခိုင်ဆက်ပြီးတော့ပြောပြပေးမယ်နော်တယုတ်စကားပန်းမင်းရဲ့အစည်းကစေဘဝင်တယ်လို့တယုတ်စကားပင်အခောက်ကနေအပြားဖြက်စီအနာပြောက်စီဝန်းနှုတ်စီစသဖြင့်ဆေးအမျိုးမျိုးကိုလည်းထုတ်ယူလို့ရရှိနိုင်တယ်။ဒါကြောင့်တခြားနိုင်ငံတွေကလည်းတရုတ်စကားပင်ရဲ့အခောက်နဲ့ဆေးတွေကိုဖော်ဆက်ထုတ်လုပ်ကြတယ်။နောက်ပြီးတရုတ်စကားပန်းမင်ရဲ့အရွက်ကိုမီးကင်ပြီးဖောရောင်တဲ့နေရာမှာအုံပေးရင်ဖောရောင်တဲ့ရောဂါကိုလည်းပြောက်ကင်းစေတယ်
။မမခိုင်ဒါဆိုရင်တရုတ်စကားပန်းမင်ကတော်တော်ဆေးပန်းဝင်တာပဲနော်
။ဟုတ်တယ်လင်းနီဒါရင်မကသေးဘူး။ကွန်ရွက်နဲ့တရုတ်စကားပန်းအဖူးကိုကြိတ်ချီပြီးစားသုံးပေးရင်အဖျားတက်တာကိုတက်တာပြောက်ခင်းစီတယ်တဲ့ကလေးတို့နားလဲအောင်ပြောရမယ်ဆိုရင်တော့အဖျားဖြက်စီအနေနဲ့အသုံးပြုလို့ရတာပေါ့အ
ိုးဒါဆိုရင်တရုတ်စကားပန်းမီတစ်ပင်လုံးကဆေးပတ်ဝင်တာပေါ့နော်
သိဟုတ်တာပေါ့ကွယ်တရုတ်စကားပန်းမီရဲ့အစေးအခောက်အပွင့်အရွက်တွေအားလုံးကိုလူတွေကသဘာဝဆေးအဖြစ်ထုတ်လုပ်ပြီးကုသအသုံးပြုကြတယ်ဒါကြောင့်တရုတ်စကားပန်းမီဟာတန်မိုးရှိလာတဲ့အပင်လေးတစ်ပင်ဖြစ်တယ်
မမခိုင်ရဲ့အဲ့ဒီအပင်ဟာတန်ဖိုးရှိမှမမခိုင်ပြောမှပဲသိရတော့တယ
်ဟုတ်ပါတယ်မမခိုင်ဒါလည်းအခုမှသိရပါတယ
်အေးပေါ့ကွယ်ဒါကြောင့်မို့ကလေးတို့ကလူကြီးမိဘဆရာသမားတွေရဲ့တုံသင်ပြောဆိုတာတွေဘူသူဒ္ဓတွေကိုနာခံမှတ်သားယူတတ်ကြရမယ်ဒီလိုနာခံမှတ်သားတတ်တဲ့လူငယ်လူရွယ်လေးတွေဟာတနေ့မှအောင်မြင်မှုကိုရရှိမှဖြစ်တယ်ကွယ်ဘာကြောင့်လဲဆိုတော့ဒီလိုနာခံပြီးမှတ်သားတာတွေဘူသူဒ္ဓတွေကိုရှာဖွေတာကြောင့်နောက်တစ်ချိန်မှာအသိပညာရှင်အတတ်ပညာရှင်ကြီးတွေဖြစ်လာကြမယ်။ကလေးတို့အနေနဲ့ပညာတတ်ကြီးတွေမဖြစ်ချင်ဘူးလားကွယ်
။ဖြစ်ချင်ပါတယ်မမက
။ကောင်းပါပြီကွယ်။ဒါကြောင့်မို့အခုလိုဘူတုတ္တတွေကိုနားထောင်ပေးတဲ့ကလေးတို့အနေနဲ့ဒီနေ့တစ်ချိန်မှာလောကကိုအကျိုးပြုတဲ့သားကောင်းရတနာလေးတွေဖြစ်နိုင်ကြပါစေလို့မမခင်ကဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ်
။သောတာရှင်များရှင်မြမဆွဲစုံချမ်းအတွဲလေးမှာတရုတ်စကားပန်းမင်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်းမှာကောင်းလုပ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။
အတန်မှအတန်လွတ်နေပါရဲ့ရှင်ဒီကနေ့မှာပြိုရွယ်မောင်မယ်တိကောင်းပွဲအစီအစဉ်မှာလူငယ်မောင်မယ်တို့အတွက်တိမတ်ဖွဲ့ရတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင
်ပြိုရွယ်မောင်မယ်တိကောင်းပွဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲတိကောင်းပွဲ
မျော်လင့်ခြင်းအသံမြမအစီအစဉ်ကိုနားတော်တာဆင်းတဲ့လူငယ်မောင်မယ်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေလူငယ်မောင်မေတို့ရေဒီနေ့ပြိုရဲမောင်မေတိကောင်းဖွယ်အစည်းအဝေးမှာလုံလဝိရိယရှိချင်းဤဆုလာဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်လူငယ်မောင်မေတို့ရေ ပြင်းရှိတဲ့သူဟာမိမိအသက်တာရဲ့နေ့စဉ်နေ့တိုင်းတစ္ဆာနဲ့ဆောင်ရွက်ရတဲ့အဖိုးမဖြတ်နိုင်တဲ့ဘဝတုတ္တကိုဆုံးရှုံးခံရတယ်ဆိုတာလူငယ်တွေသိရှိစေလိုပါတယ်။ပြင်းရင်ချင်းဟာမိုက်မဲချင်းဖြစ်တယ်။မိမိတို့တိုးတက်ရာလမ်းကိုတားဆီးပိတ်ပင်ချင်းလည်းဖြစ်တယ်။ပြင်းကြီးတဲ့လူဟာရိုးရိုးသားသားလှုပ်ဆောင်ချင်းမှရတဲ့တတ်သည့်လိမ္မာမှုကိုငင်းပယ်တဲ့လူဖြစ်တယ်။လူသားတွေကိုမှဆချင်းပေးဖို့ပြက်ကွက်တဲ့သူလည်းဖြစ်တယ်။အလုံးလောက်ကန်ဆောင်ရွက်ဖို့ရှိပေမဲ့သူဟာပြင်းကြီးနေပြီးလောက်ကန်ဆောင်ရွက်ခြင်းမပြုပါဘူး။အကျိုးရှိတဲ့အလုပ်ကိုမလုပ်ဘဲမထီမမြင်ပြုလုပ်တာဟာမိမိအသုံးဝင်ဆုံးသောခွန်အားတွေကိုရုပ်လျော့စေပြီးအင်အားမဲ့စေပါတယ်။လူငယ်မောင်မယ်တို့ပြင်းရင်နေကြမယ်ဆိုရင်ဖရဲသခင်ဟာလူငယ်မောင်မယ်တို့အပေါ်ကိုဂရုဏာတော်နဲ့ချပေးသနာတော်မူတဲ့အကျိုးကျေးဇူးတွေကိုလူပေါင်းထောင်ချီပြီးသုံးဖြုံချင်းဖြင့်သာအသက်ရှင်နေပါလိမ့်မယ်။ဖရဲသခင်ဟာလူတွေကိုမြေကြီးရဲ့ပေါ်မှာကျွယ်ဝမှုတွေပေးထားတယ်။ဒါပေမဲ့လူတွေဟာဖယားရှင်ကိုကျေးဇူးတင်တဲ့ပူဇော်တကအားဖြင့်တုတ်ပြန်မှုမရှိခဲ့ပါဘူး။မိလျော်နေကြတယ်။ဖယားရှင်ရဲ့ကျေးဇူးတရားကိုလည်းမိလျော်နေကြတယ်။ဖယားရှင်ရဲ့အမှုတော်မှာပါဝင်ဆက်ကရမယ်ဆိုတဲ့ဖယားသခင်ရဲ့ဆန္ဒကိုသိမြင်ကြမယ်ဆိုရင်မိမိတို့တာဝန်ဟုတ်တရားတွေလှုပ်ဆောင်ရမယ့်အရာတွေကိုတင်းရှောင်ခြင်းဟာအခွင့်အရေးတစ်ခုဖြစ်တယ်လို့ထင်မြင်ကြမှာမဟုတ်ပါဘူးလူငယ်မောင်မယ်တို့ရေစစ်မှန်တဲ့ပျော်ရွှင်ခြင်းကိုကောင်းမွန်စွာနေထိုင်ခြင်းနဲ့ကောင်းတဲ့အရာကိုလှုပ်ကန်ခြင်းမှာတွေ့ရပါတယ်မိမိတို့ကိုခန့်အပ်ထားတဲ့တာဝန်တွေကိုသစ္စာရှိရှိဆောင်ရွက်တဲ့သူတို့သာလျှင်အစဉ်ကျယ်ဆုံးနဲ့အမြင့်ဆုံးသောပျော်ရွှင်ခြင်းကိုရရှိပါလိမ့်မယ်အလုဟုသမျှဂုဏ်ရှိစွာဆိုတဲ့စကားရှိပါတယ်လူငယ်မောင်မယ်တို့လှုပ်ဆောင်ရမယ့်အလုကိုအထင်အမြင်သေးဖို့သွေးဆောင်ခြင်းဟာအကျိုးမရှိတဲ့ပြင်းရည်ခြင်းကိုစပေးခြင်းဖြစ်ပါတယ်။အလုဝတ်တရားတွေကိုလှုပ်ဆောင်ဖို့ညှင်းဆို့ခြင်းဟာစိတ်ဝိညာဉ်နဲ့ဇာရိတာချို့တက်ခြင်းဖြစ်တယ်။ပြင်းရည်တဲ့လူရဲ့အသက်တာအချိန်တစ်ချိန်ချိန်မှာမစုံမလင်ဖြစ်တာရှင်းရှင်းလင်းလင်းပေါ်လွင်နေပါလိမ့်မယ်။အသက်တာရဲ့အလုအကင်အားလုံးတို့မှအကျိုးရှိတဲ့ဝိညာဉ်ရေးသင်ခန်းစာတွေကိုသင်ကြားနိုင်ပါတယ်။လူငယ်မောင်မယ်တို့ရဲ့အသက်တာမှာဝိညာဉ်ရဲ့လှပတဲ့အသီးကိုသိနိုင်ဖို့လူတို့ရဲ့စိတ်နှလုံးထဲမှာတမာတရားမျိုးစေ့တွေကိုစိုက်ပျိုးရမှာဖြစ်တယ်။ကိုယ်ကာယနဲ့စိတ်ဝိညာဉ်မှခွန်အားတွေကိုဖျားသခင်ရဲ့အမှုတော်အတွက်လက်ကျင့်ပေးရမယ်။လူငယ်တွေအားလုံးအတွက်ယေရှုရှင်ဟာအမှုတော်ဆောင်ခြင်းအလုပ်ကိုပေးခဲ့ပါတယ်။ယေရှုကိုယ်တိုင်တောင်မှလူတွေအတွက်ပုံသက်တည်းအဖြစ်လက်သမားအလုပ်ကိုလုပ်ကိုင်ခဲ့တယ်။အသက်ငယ်စဉ်အချိန်ကပဲအိမ်တော်အတွက်ထောက်ပံ့ပေးခဲ့တယ်။လူငယ်မောင်မယ်တို့မိမိတို့ရဲ့အိမ်တော်တိုင်းမှာရိုးရိုးလေးအလုပ်တွေကိုတစ္ဆာရှိရှိလုပ်ကင်ချင်းဖြင့်ကာယညာနာဇာရိတနဲ့ဝိညာဉ်ရေးဆိုင်ရာအကောင်းဆုံးအုတ်မြစ်ကိုချနေကြတာဖြစ်ပါတယ်။များသောအားဖြင့်လူတွေဟာလူငယ်မောင်မယ်တို့ရဲ့ပုံသက်တွေကိုကြည့်ပြီးအဲ့ဒီအတိုင်းလိုက်လုပ်တတ်တယ်။လူငယ်မောင်မယ်တို့ရဲ့ပုံသက်တွေအလင်းဟာတခြားသောသူတွေကိုလှဝါးကားတိုင်းအထိလမ်းပြပေးုံတာမကဘူးအသက်ရှင်တော်မူတဲ့ကယ်တင်ရှင်ရဲ့ကယ်တင်ခြင်းထာဝရအသက်တိုင်အောင်လမ်းပြပေးပါလိမ့်မယ်ဆိုတဲ့အကြောင်းပြိုရွယ်မောင်မယ်တိကောင်းပွင့်အစီအစဉ်မှာလူငယ်မောင်မယ်တို့အတွက်ပြောပြလိုက်ပါတယ်ခင်လူငယ်မောင်မယ်များရှင်လန်းချမ်းသာကြပါစေ
Numya somave Shibiro twa pya ta thami rile Ulo shin twa pan de twin kaung phe mi sin Na kai ya that the ti so le Ja su the ya lu nge ွေလောကလင်းမှာတွေ့တော့ဖျားရဲ့တဲ့သည်ဖြစ်စို့လေ
ဘုရားရှင်ရရှင်ကျမတို့ရဲ့ဖန်တီတော်စာပင်ဖိုင်ကိုထင်ပါမယ်ဘာပါတင်ကားများကိုပို့ချပေးလို့ရှိပါလို့ရှင်တင်ကားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသည်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်ဗျာဒိတ်တော်အတန်စာပေးစာယူဌာနသို့ဆက်သွယ်လိုပါကဗျာဒိတ်တော်အတန်စာပေးစာယူဌာနစာရိုက်တက်တာမှ681ဘဟုစာရိုက်ကြီးရန်ကုန်မြို့သူစာရေးဆက်သွင်းနိုင်ပါလိမ့်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွက်ခြင်းနဲ့ဆိုရင်တော့ဆက်သွက်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွက်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွတ်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
။တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။